မြန်မာနိုင်ငံအတွင်းတတ်တူတူဖော်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ထိုင်းတတ်တူတွင်လုပ်ငန်းကုမ္ပဏီတစ်ခုကတရားစွဲဆိုချင်းခံထားရတဲ့ထိုင်းသတင်းတောက်ဖရရူဂျီဝန်နရွန်ရဲ့အမှုကိုရုတ်သိမ်းပေးဖို့နေစည်းမချသတင်းတောက်များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူ့အခွင့်အရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့တွေပူးပေါင်းတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်ထိုင်းတပ်တော်တွင်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာပွန်ပီပက်ကုမ္ပဏီ Limited MPC ကနေတရားစွဲတာခံထားရတဲ့ထိုင်းတရင်နောက်ဖရတ်ရူဂျီဝန်နရွန်ရဲ့အမှုကိုချက်ချင်းပြင်ပြီးရုတ်သိမ်းဖို့နေစည်းမချတရင်နောက်များအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူ့အခွင့်အရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့အားလုံးပေါင်း80ကနေပြီးတော့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မေလ14ရက်နေ့တော့ပူးရဲကြေညာချက်မှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့တာကပေါ်လူငယ်အဖွဲ့ရဲ့အကြံပေးတူဖြစ်တဲ့နော်ပီတလောကကြေညာချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့အခုလိုရှင်းပြပါဗျာ
။အခုဒီထိုင်းတရင်ထောင်းတာထိုင်းလူ့ကိုယ်ရေးကော်မရှင်ကဒီအမှုကစနဲ့ပတ်သက်ပြီးတော့မလာဆိုစမ်းစစ်ဆေးတဲ့အချိန်တော့လိုက်လာတယ်။လက်ရှိဒီဖြစ်ပြနေတဲ့အခုဒီမြန်မာပုံပြပက်ကုမ္ပဏီထိုင်းကုမ္ပဏီကြောင့်ပေါ့ဒီမိုင်းလုပ်ငန်းကြောင့်ဖြစ်ခိုင်းနေတာတဲ့ရည်ရည်သားတွေနဲ့လည်းတွေ့တယ်အဲ့ဒီမောင်လည်းသူတို့သွားလေတယ်ရည်ရည်သားတွေလည်းသူတို့ကတိတ်ဆုံမင်းမြန်လေသူတို့ရဲ့တွေ့ရှိချက်ရည်ရည်သားရဲ့ဖြစ်ချက်ချက်ပေါ်မှာအမှန်တရားပေါ်မှာကြီးတယ်နော်ကုမ္ပဏီရဲ့ကုန်တက်ကထိခိုက်အောင်ကြီးတာမဟုတ်ဘူးအကြေပြည့်ပြည့်ပေါ်မှာသူကချိန်ခံပြီးတော့ကြီးတယ်အတွေ့ပေါ်နော်အမှန်တရားပေါ်မှာကြီးတဲ့အဲ့ဒါကသူရဲ့လွတ်လပ်စွာကြီးတာထုတ်ဖို့ခွင့်ကိုချိန်ခိုက်တယ်ပေါ်နော်ဒါကြောင့်မို့ဒါကြတော့ကျမတို့အနေနဲ့ဒါမီဒီယာရဲ့ဒီလွတ်လပ်စွာကြီးတာထုတ်ဖို့ခွင့်ကိုအဲ့ပြင်ပြည်တယ်ဒါကြောင့်မို့ကျမတို့ကဒီရက်ဆက်ဆူရတဲ့အမှုကိုရုပ်သိမ်းဖို့အတွက်ထောက်ဆလိုက်ရှိဖြစ်ပါတယ်လို့
တာကပေါ်လူငယ်အဖွဲ့ဟာတနင်္လာရီတိုင်းပြည်ပတာတူတွင်တူးဖော်ရေးအပါအဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့နှစ်နာမှုတွေကိုဒေသခံတွေသိရှိနှိုးကြားမှုရှိစေဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်တနင်္လာရီတိုင်းဒွေမြို့အရှိတ်မှာရှိတဲ့ဟိန်းသားတတ်တူရင်းလုပ်ငန်းကိုလှုပ်ဆောင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီဟာသူတို့တတ်တူတူဖော်ရာကနေထွက်လာတဲ့စွန့်ပြစ်ညဉ့်ဉန်းရေတွေကိုအနီးအနားနဲ့ဒေသတဝိုက်မှာရှိတဲ့ရွာသူရွာသားတွေတုံးဆွဲနေတဲ့မြစ်ချောင်းအတွင်းဒီတိုင်းလွတ်ချလိုက်တဲ့အတွက်ရွာသူရွာသားတွေကျန်းမာရေးဆိုင်ရာဆိုးကျိုးတွေနဲ့ရင်ဆိုင်နေရကြောင်းထိုင်းသတင်းတောက်ဖရတ်ရူဂျီဝန်နရွန်ကနေသတင်းဆောင်ပါရေးသားပြီး2019မတ်လ1ရက်နေ့မှာထိုင်းနိုင်ငံတုပ်သတင်းရှင်သတင်းဌာနကနေသူတို့ရဲ့အွန်လိုင်းစာမျက်နှာမှာဖော်ပြခဲ့တာပါဒီရေးသားဖော်ပြချက်ဟာသူတို့ကုမ္ပဏီရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်ဆိုပြီးတော့မြန်မာပွန်ပီပက်ကုမ္ပဏီကသတင်းတောက်နဲ့အတူဒနေရှင်းသတင်းဌာနကိုပါ2000ကွန်ပျူတာဆိုင်ရာရာဇဝတ်မှုအဥပဒေနဲ့မတ်လ20ရက်နေ့မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။တကယ်လို့သာကုမ္ပဏီကစွပ်စွဲထားတဲ့အတိုင်းပြစ်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်ချက်ချခဲ့ရင်တော့သတင်းတောက်အနေနဲ့ထောင်ဒဏ်5နှစ်အထိကြာခံရမှာဖြစ်ပြီးငွေတန်အနေနဲ့ဒေါ်လာ 9,600 နဲ့ညီမျှတဲ့ဘက်ငွေ2,000ပေးဆောင်ရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လဲထောင်ဒဏ်ငွေတန်တစ်ခုစလုံးကျခံရနိုင်ပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေရဲ့ပူးရဲကြေညာချက်နဲ့ပတ်သက်လို့ဒနေရှင်သတင်းဌာနရဲ့အမှုဆောင်အက်ဒီတာတူဖြစ်တဲ့ကျင်တနာပညာဝုကလည်းထောက်ခံကြောင်းပြောဆိုသလိုသတင်းတောက်ဖရတ်အနေနဲ့သတင်းတောက်တူလောက်ရမယ့်အလုပ်တာဝန်ကိုမန်ကန်ရိုးသားစွာလှုပ်ဆောင်ခဲ့ခြင်းသာဖြစ်တဲ့ဆိုပြီးဒနေရှင်သတင်းတစ်ပုဒ်မှာပြောဆိုထားပါတယ်။ဒဝဲမြို့အရှိတ်ဘက်ဟိန်းသားတတ်တူရင်းလုပ်ငန်းလုပ်ကင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီရဲ့လက်ရှိတတ်တူဒူးဖော်ရေးလုပ်ငန်းအခြေအနေနဲ့ပတ်သက်လို့လည်းနော်ပီတလောကအခုလိုပြောပြပါဗျ
။ဒီထိုင်းကုမ္ပဏီကလုပ်ငန်းကိုစရအကောင့်တွေဖော်တဲ့အချိန်မှာပြဿနာဆက်ဖြစ်တယ်ပေါ့နော်။ဒီ2012မှာဆိုလို့ရှိရင်ပေါ့နော်။သူကဆုံးကသူကဒီတူမိုင်းကြီးပေါ့နော်။ဒီကိန်းပဲလှုပ်ချလိုက်တဲ့ကုမ္ပဏီကစုပ်ပြကြီးပေါ့။ကျမတို့ကဒီတင်တာရီမြင့်တဲ့ဟိုသူကလှုပ်ချလိုက်တဲ့အခုဒီဟိန်းသားနေပြီးတော့မှလှုပ်ချလိုက်တဲ့မိုင်းအရာဆိုလို့ရှိရင်ဒီအဝါရံတစ်ဖက်ရဲ့အယောင်မျိုးပဲဒီအခုတိတိပြန်လာတဲ့လမ်းမှာတင်တိုင်းမြေလျှောက်မှာဆိုလို့ရှိရင်ကျွန်တော်တို့ကတိတိကျကျတွေ့ရတယ်တင်တိုင်းမြေလျှောက်မှာရှိတဲ့ခြေရွာတွေပေါ့နော်ဒီမိုင်းကြီးကိုပဲသူတို့တောက်တုံးရတယ်မိုင်းကြီးကဝါနေပြီနဲ့လည်းသူတို့မှရွေးချယ်စရာမရှိဘူးရည်တွင်းမရှိရတဲ့ဒီမိုင်းကြီးကသူတို့တုံးနေရတယ်ပေါ့နော်
မြန်မာပွန်ပိပက်ကုမ္ပဏီဟာထိုင်းသတင်းတောက်နဲ့ထိုင်းသတင်းဌာနကိုတရားစွဲဆိုထားပေမဲ့တစ်ဖက်မှာတော့ဟိန်းသားတတူတွင်အောက်ဖက်တက်မှာရှိတဲ့မြောင်းမြူရွာကရွာသူရွာသား၉ဦးကနေတရားစွဲဆိုတာကိုခံရတာဖြစ်ပါတယ်။မိုးရသည့်အတွင်းတတူမိုင်းတွင်ကနေထွက်လာတဲ့မိုင်းရည်နဲ့အတူကုမ္ပဏီရဲ့နှုံးစစ်ကံပြူရာကနေအဲ့ဒီရွာသားတွေရဲ့ဥယျာဉ်ခြံနဲ့နေအိမ်တွေပါသွားတဲ့အတွက်ရွာသားတွေကကုမ္ပဏီကိုတရားစွဲဆိုတာဖြစ်ပါတယ်ရှင်။